စံစိမ်းနှုန်းတွေကိုထိန်းချုပ်ဖို့ပြည်ပစံတင်ဖို့တာကိုတလောက်ွဲလောက်ရနားထားမယ်လို့မြန်မာနိုင်ငံစံစပါအတင်းချုပ်ကပြီးခဲ့တဲ့ရက်ပိုင်းကဆုံးဖြတ်လိုက်ပါတယ်တကယ်တော့စံစိမ်းနှုန်းတွေမတက်အောင်ထိန်းချုပ်နေတာဟာကုန်စည်နှုန်းတည်ငြိမ်ဖို့ထက်လူစုရဲ့အကျိုးများအတွက်လှုပ်ဆောင်နေတာလို့လယ်သမားနဲ့ကုန်တဲ့ VOA ကိုပြောပါတယ်ရန်ကုန်ကပြီးပို့လာတဲ့သတင်းကိုနားလောင်ကပြောပြပါပါ
စဘာအယောင်းဝယ်လုပ်တဲ့အစဉ်တိုင်းကိုထိန်းချုပ်ပြီးပြည်ရင်းမှာဆန်စည်းတည်ငြိမ်နေဖို့စစ်ကောင်စီဘက်ကကြိုပမ်းလာတာဟာလူတစုရဲ့အကျိုးအမြတ်အထွတ်သာဖြစ်တယ်လို့စံငုံနယ်တချို့ကဝေဖန်ထောက်ပြကြပါတယ်။စဘာတင်းရင်2000ငွေပမာဏနဲ့ဆိုရင်ကြက်ငွေ3000ထက်ပိုပြီးတော့လှောင်ထားခွင့်မရှိတော့သလိုစောင့်ကြည့်ထိန်းချုပ်မှုစနစ်နဲ့လူကင်းနေတဲ့ဆန်အယောင်းဝယ်တွေကိုစစ်ကောင်စီကအရေး ော့စိုက်ပျိုးစရိတ်ပြန်မကာမိရတွေဖြစ်လာနိုင်ပါတယ်။ဆံပို့ကုန်လုပ်ငန်းရှင်ကြီးတွေဟာပြည်ရင်းစည်းကြလာအောင်လှုပ်ဆောင်တာမှာပါဝင်ပတ်သက်နေပြီးတော့ပို့ကုန်အတွက်ဝယ်ယူတာမှာအမျက်များများကျန်ဖို့အတွက်ပြည်ရင်းဆန်ဈေးနှုန်းတွေကျလာအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာလို့ဆံကုန်သည်တချို့က VOA ကိုပြောပါတယ်။မြန်မာနိုင်ငံဆန်စပါးကုန်သည်များအသင်းဝင်ကုန်သည်တအုပ်က VOA ကိုအခုလိုပြောပါတယ်။
မင်းကတို့ဒီကြည့်ပြီးတော့ပြောတာရှိကြတော့ဒီလိုတက်တာကိုတို့ကပြည့်စုံတဲ့တော့ပြီးတော့တို့အခုကျွန်တော်တို့ဆန်စပါးကဒီရေးကြီးတဲ့ဒေတာတွေပြောတယ်ဆန်စပါးကိုလည်းလိုရတယ်စမတ်ကန်တွေပါမယ်ကောင်းတဲ့ဟာဆန်ကောင်းတဲ့လူစမတ်ကန်တွေပါမယ်စက်ပတ်ကြီးစမတ်ကန်တွေပါမယ
်အဲ့ဒီစမတ်ကတ်ရှိမှစပါးဝယ်ပိုင်ခွင့်ရှိမယ်ဥပမာလေသမားတယောက်စီကစပါးဝယ်လိုက်ပြီပေါ့ပြီးရင်ဒီစပါးကိုဘယ်ဆက်ကိုပို့လဲအဲ့လိုရဲကလိုက်ထောက်မယ်အဲ့ဒီဆက်ကတဆင့်ကြိတ်ခွဲပြီးရင်ဒီဆံကိုဘယ်ကိုပို့မလဲပေါ့အဲ့ဒီလိုလိုက်ထောက်ပြီးတော့ကုံကအများကြီးလောင်ခွင့်မရှိတော့ကုံတွေကရနိုင်စေနဲ့ထောက်အောင်ရမှာလို့သူကပြောခဲ့တာပါပြီးခဲ့တဲ့ຫນွေကတော့စပါးစေးကောင်းပြီးတင်းတရားကို76သိန်းလောက်ရတဲ့အတွက်စိုက်ပျိုးစရိတ်ကြေကြတယ်လို့လဲသမားတချို့က VOA ကိုပြောပါတယ်အခုတော့ထိန်းချုပ်မှုတွေဆက်လုပ်လာလို့စပါးစေးကပြန်ဆင်းလာနိုင်ကြောင်းတချို့ကပြောပါတယ်အခုမိုးစပါးကတအေကကိုကြက်9သိန်းနဲ့6သိန်းကြားကုန်ကြစိတ်ရှိတဲ့အတွက်မနစ်ကထက်တဝက်နီးပါပိုလာကြောင်းပမာနိုင်ငံလုံးဆိုင်ရာတောင်းလို့လေသမားတမကများအဖွဲ့ချုပ် AR တိုင်းတာဝန်ခံက VOA ကိုပြောပါတယ
်။ကျန်မာလက်ထက်မှာဒီမှာမရှိဘူး။ဥကကုန်တယ်လက်ထက်ရောက်သွားတာ။ခုနေပိတ်တာမပိတ်တာကကျန်မာကအကျိုးမဲ့ပါမရှိဘူး။ဒီမှာပေါ်တဲ့အချိန်ပိတ်ယူနေတော့ကျန်မာတို့ကသိနှိမ့်ခံရဘူး။သူတို့ကအဲလေမလေးကျက်ပါလေကုန်းတော့ကိုယ် Facebook ဖွင့်လိုက်အဲ့ဒါကုန်းတွေကမစလုံးကမြက်ကုန်းပေါ့လားဟောအဆုံးကနေတော့ရောက်မှာမို့စိတ်ထက်လို့ကစားနေတယ
်ကပ္ပဆန်ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းရှိတဲ့အာရှနိုင်ငံတွေဟာအခုနှစ်ထဲပုံမှန်အတိုင်းထုတ်လုပ်နိုင်ဖို့ရုန်းကန်နေရကြောင်းကုန်းစည်းဈေးနှုန်းတွေကိုစောင့်ကြည့်လေ့လာနေတဲ့သုတေသနအဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်ပုံမှန်ထက်စောတဲ့ El Niño ရာသီဥတုကြောင့်ကမ္ဘာကြီးပုံမပူနွေး6တွေလာပြီးစိုက်ပျိုးထုတ်လုပ်မှုပေါ်တရားမှုရှိလာတာပါ El Niño ရာသီဥတုကဆံဝယ်ယူသူတွေအတွက်လဲစိုးရိမ်စရာဖြစ်နေပါတယ်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားကဆံကိုတိုးပြီးတော့ဝယ်ဖို့စိတ်ထက်သန်နေကြပါတယ်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကလည်းဆံတင်သွင်းမှုကြိုးပမ်းနေတယ်လို့အင်ဒိုနီးရှားဆံရိတ်ခါဝယ်ယူစုဆောင်ရေးအဖွဲ့ဘလော့ကပြောပါတယ်ကဘာမှာဆန်အများဆုံးတင်မို့ရောင်းချတဲ့အိန္ဒိယဟာပြည်ရင်းဆန်စင်းနှုံကိုထိန်းချုပ်ဖို့အတွက်ပြည်ပဆန်တင်မို့မှုတချို့ကိုပြီးခဲ့တဲ့လပိုင်းတွေကဆလို့ပိတ်ပင်ခဲ့ပြီးတဲ့နောက်ကဘာဆန်စင်းကွက်တက်မှာဆန်ရရှိမှု9ပုံတပုံရောကျတော့ပါတယ်။ကဘာပေါ်မှာဆန်တင်ပို့မှုထိတ်ဆုံးဆယ်နိုင်ငံစီးမှာရှိနေပြီးတစ်နှစ်ကို metric တန်ချိန်2တန်းကျော်တင်မို့နေတဲ့မြန်မာနိုင်ငံကလည်းလာမယ့်45ရက်အတွင်းမှာပြည်ပကိုဆန်မပို့ဖို့ဆုံးဖြတ်ခဲ့ပါတယ်။အရသောဘွားများပြည်တော်စု UAE ကလည်းသူနိုင်ငံအတွင်းဆန်လက်ကြံတွေကိုထိန်းထားနိုင်ဖို့ပြည်ပတင်ဖို့တာကိုရပ်ဆိုင်ထားပါတယ်။ထိုင်းနိုင်ငံရဲ့အာဏာပိုင်တွေကလည်းဒီနှစ်ထဲမှာရေအရင်အမြစ်ကိုချွေတာဖို့အတွက်စပားကိုလျှော့ပြီးတော့စိုက်ကြဖို့လက်သမားတွေကိုအကြံပြုထားပါတယ်။ဒီနိုင်ငံတွေအားလုံးမှာလက်သလုံးဆန်စည်နှုံးတွေကအရင်ကတည်းကပိုးပြီးတော့တက်လာနေတာဖြစ်ပါတယ်။